အစိုးရနေချမ်းရေးကော်မရှင်နဲ့တနိုင်ငံလုံးအပြစ်ရစရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ရှစ်ဖွဲ့ကငြိမ်းချမ်းရေးလုပ်ငန်းစဉ်အလုပ်အဖွဲ့ PPWD တို့ဒီချင်းထိုင်းနိုင်ငံချင်းမိုင်မြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာ27ရာစုပင်လုံဒုတိယအကြိမ်ညီလာခံကလုပ်ငန်းစဉ်အခက်အခဲတွေကိုတင်ပြဆွေးနွေးခဲ့သလို JICM လို့ခေါ်တဲ့တနိုင်ငံလုံးအပြစ်ရစာချုပ်အကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းဆွေးနွေးပွဲကိုပုံမှန်ကျင်းပသွားဖို့အချက်ကိုလည်းသဘောတူခဲ့ကြတဲ့အကြောင်းနှစ်ဖက်ခေါင်းဆောင်တွေကပြောပါတယ်အပြည့်စုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအိမ်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရနဲ့အပြစ်ခံရစေး NCA လက်မှတ်ရေးသားတဲ့အပြစ်ရဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ကြားဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကအခုလိုပြောပါတယ
်။ဒီကတော့ကျွန်တော်တို့ပြီးခဲ့တဲ့ညီလာခံမှာတော့ကျွန်တော်တို့ရဲ့လုပ်ငန်းစဉ်တွေမှာအခက်အခဲဖြစ်တာမျိုးတွေကိုနှစ်ဖက်ဘလို့ညှိနှိုင်းပြီးကြော်လာမယ်။ပြီးရင် UPDGC အတွင်းဥပဒေမှာနိုင်ငံရေးပါတီတွေလည်းပါပါတယ်။အဲ့ဒီမှာကျွန်တော်တို့ဘလို့ညှိနှိုင်းဆွေးနွေးပြီးရင် UPDGC ကိုတင်ပြပြီးအဆုံးဖြတ်တည်ယူမလဲဆိုတာအဓိကပဲ။အဲ့ဒါနဲ့ပတ်သက်တဲ့လိုအပ်တဲ့အချက်လက်ပေါင်းမြို့များစွာဒီကျွန်တော်ဆွေးနွေးနိုင်ရပါတယ်။ကျွန်တော်အနေနဲ့ပြောရင်တော့မျှော်လင့်လာတဲ့အများကြီးပြုသဘောဆောင်တယ်။အများကြီးဆွေးနွေးနိုင်တယ်။ရှေ့လုံငန်းစဉ်အတွက်အများကြီးလမ်းပွင့်သွားတယ်။
NCA လက်မှတ်ထိုးအဖွဲ့တွေအနေနဲ့ဇူလိုင်လလော်ခီလာမှာကျင်းပခဲ့တဲ့စီဝေးကနေ NCA ကိုပြန်လည်သုံးသပ်ချက်ဆိုင်ရာချက်တွေကိုတင်ပြဆွေးနွေးခဲ့တယ်လို့ပိုးမျိုးလာလူမျိုးရေးဖွဲ့ချုပ်ဦးသာဥခုမြင့်သွန်းကခုလိုပြောပါတယ
်။ခုအပြန်လာကြည့်တော့ကျွန်တော်တို့လော်ခီလာမှာကျွန်တော်အလုပ်ဖွဲ့စီဝေးနေနဲ့ကျွန်တော် NCA ကိုပြန်လည်သုံးသပ်မှုတွေလုပ်ခဲ့တာ။ဒီသုံးသပ်မှုတွေလုပ်ခဲ့တဲ့အချိန်တွေပေါ့လေ။ညာဖြစ်တော့ဒီငင်းငင်းလုပ်ငန်းစဉ်အကောင့်ပဲပေါ်တဲ့အခါမှာအားနည်းချက်တွေရှိခဲ့တယ်၊ချွေးငင်းတွေရှိခဲ့တယ်။အားနည်းချက်တွေချွေးငင်းတွေကိုပြင်ဆင်နိုင်ဖို့အတွက်ဆိုတော့ကျွန်တော်အလုပ်တော်ကိုညီနေတာဖြစ်ပါတယ
်။ပြီးခဲ့တဲ့27ရာစုဒုတိယကြိမ်ပြည်လုံးညီလာခံမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးဘဲနဲ့ညီလာခံကျင်းပတဲ့အပေါ်မှာဝေဖန်မှုတွေရှိနေတာပါ။အထူးသဖြင့်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုကျင်းပဖို့ကန့်သတ်ခံရတဲ့အခြေအနေမှာရှိနေပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆက်လက်ကျင်းပရေးဆွေးနွေးချက်နဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌမြင့်သွန်းကခုလိုဆက်ပြောပါတယ်။
ကြာခင်နိုင်ငံစီမံကြော်ဒီလုံနိုင်ပြီးကိစ္စကိုလည်းကျွန်တော်ဆွေးနွေးဖြစ်ပါတယ်။ဒီငိုင်းကော်မရှင်နဲ့ရှမ်းတို့ရခိုင်တို့ကကျင်းပမယ့်ဖွဲ့စည်းများနဲ့လည်းပဲဆွေးဆုံဆွေးနွေးနိုင်ဖို့ဒီကိစ္စကြီးကတော့ဆွေးနွေးဖြစ်ပါတယ
်။ဒီအလို့သဘောတွေ့ဆုံမှုတွင်အစိုးရဖွဲ့နဲ့ NCA လက်မှတ်ရေးသွေးထားတဲ့အဖွဲ့အစည်းပါဝင်တဲ့ GICM ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစရေးအကောင့်တွေပုံမှုဆိုင်ရာညှိနှိုင်းစည်းဝေးကိုပုံမှန်ကျင်းပသွားဖို့သဘောတူညီချက်ရရှိခဲ့တယ်လို့ဥက္ကဋ္ဌမြင့်သွန်းကခုလိုဆက်ပြောပါတယ
်။ဒီကျွန်တော် NCA ပြီးရင် GICM ရန်ကအမြင့်ဆုံးမှာ NCA မှာလက်မှတ်ရေးသွေးထားတဲ့အစိုးရပဲစက်မော်ဘက်ကခေါင်းဆောင်တွေနဲ့ကျွန်တော်လက်မှတ်ရေးသွေးထားတဲ့ EU ကခေါင်းဆောင်တွေနဲ့အဲ့နှစ်ဖက်တော့ပါတယ်။နိုင်ငံရေးပါတီမပါအောင်ဒါက NCA ပြီးရင်အမြင့်ဆုံးပေါ်ပြီးတော့လို့ပြောလို့ရပါတယ်။ကျွန်တော်တို့ဒီ၃လတခါကျင်းပဖို့ရှိပါတယ
်။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့အပြည့်ရ NCA ဖွဲ့တို့ဒီကနေ့တွေ့ဆုံမှုမှာလာမယ့်27ရာစုပင်လုံညီလာခံတတိယအကြိမ်အတွက်ကြိုတင်ညှိနှိုင်းမှုအတွက်လို့ငြိမ်းချမ်းရေးကော်မရှင်ဖွဲ့ကတွေ့ရင်မူဦးခင်စောဦးကအစီအွေဖွင့်မိတ်ခွန်းမှာအခုလိုပြောကြားခဲ့ပါတယ်
။ဒါနဲ့ဒီမှာဒီစမှာလောက်မှာပြန်ပြီးတော့မှပြန်လဲရတယ်အခုကိုကျွန်တော်ကျင်းပဖြစ်ပါဆရာကလည်းကျင်းပဒီရှားလဲမှာဒီကံဘူးအောင်နေတယ်ကျင်းပနိုင်မှာပြောဒီဒီဒီအပြင်ဦးကြည့်ပြီးဒီဘဝကောင်းပြီးစီးပြီးဒီသာဆက်ခိုင်းရှိလို့ဝဲပြစ်စားတယ်ဒါနဲ့ကျွန်တော်အများကြီးဒီတိုင်းစွန့်ကြရအောင်ဖြစ်ပါတော့တခုကလည်းအရင် IC drop down ကဒီပေါ်ရဲကြတယ်တော့မှာကျွန်တော်တို့အခုဒီ NCA စီမံရေးကိုပြောပြီးတဲ့ဆန်ကြီးရဲ့ကျွန်တော်တို့ရေဖို့ရည်ရွယ်ချက်မှာပါဝင်လာအောင်ကျွန်တော်တို့ဆက်ကြည့်နေရပါမယ်။ဘယ်လိုဆောင်ရမလဲဆိုတာကိုလည်းဒီလမ်းဆောင်ကိုပြောမယ်ဒီဟာတွေရှိနေပါမယ်။
လက်ရှိမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကဖွဲ့ရှိဖွဲ့သား NCA အပြည့်အစုံလက်မှတ်ရေးထိုးနိုင်ပြီး UNSC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့နဲ့ UWSA ဝါဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကဖွဲ့တွေကတော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။အစိုးရညီညာရေးကော်မရှင်ဖွဲ့အနေနဲ့တိုင်းရင်းသားလက်နက်ကဖွဲ့တွေအားလုံးနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးသွဲကြိုးပမ်းသွားမယ်လို့ညီညာရေးကော်မရှင်ချက်ပေးပုဂ္ဂိုလ်ဦးလှောက်မောင်ရွှေကပြောပါတယ်။ဒီကနေ့တွေ့ဆုံမှုမှာအစိုးရငြိမ်းချမ်းရေးကော်မရှင်ကသွေးမှုဥခင်စောဦးဥဆောင်ခဲ့သလို PPWD ဘက်ကတော့ KNU ဒုတိယဥက္ကဋ္ဌဘသူစောကွယ်သူဝင်းကဥဆောင်ခဲ့ပါတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့အနေနဲ့မနေ့ပြန်မှာ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ။